မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲနေရရဖို့ဖိလစ်ပိုင်နိုင်ငံကဒီကနေ့တောင်းဆိုလိုက်တယ်လို့ထိုင်းနိုင်ငံကလည်းအကြမ်းဖက်မှုလျှော့ချဖို့တောင်းဆိုထားကြောင်း Reuters သတင်းဌာနရဲ့သတင်းတွေမှာဖော်ပြထားပါတယ်။အကြမ်းသားတွေကိုမြန်မာစစ်တပ်ကမလိုအပ်ဘဲမမျှတစွာအပြင်းထန်အင်အားသုံးနှိမ့်နေတဲ့အပေါ်အထူးပဲထိတ်လန့်တုန်လှုပ်ရတဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားဝင်ကြီးကဒီကနေ့ပြောပါတယ်။ဒေါ်ဆန်းစုကြည်နဲ့ရွေးကောက်ခံတခြားအရပ်ဖက်ခေါင်းဆောင်တွေကိုပြန်လွှတ်ပေးပြီးဒီမိုကရေစီအပြည့်အဝပြန်တည်ဆောင်ရေးလမ်းကြောင်းကိုဖိလစ်ပိုင်နိုင်ငံအနေနဲ့ထောက်ခံတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အကြမ်းဖက်မှုလျှော့ချဖို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်ကဒီကနေ့ပြောတယ်ဆိုတာကိုတော့ထိုင်းပြည်တွင်းသတင်းတွေမှာဖော်ပြထားတဲ့အကြောင်း Reuters သတင်းမှာရေးထားပါတယ်။ထိုင်းနိုင်ငံရဲ့ပြောဆိုချက်ကိုရတဲ့အကြောင်းမြန်မာနိုင်ငံဘက်ကအသိအမှတ်ပြုထားပေမယ့်ဒါကအခြေအနေပေါ်မူတည်ရဲ့လို့ပြောတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးရှေ့တောင်အရှနိုင်ငံများဖွဲ့ ASEAN ထိပ်သီးအစည်းအဝေးတစ်ခုကျင်းပဖို့ရှိနေချိန်မှာပဲအခုလိုမျိုးအာဆီယံနိုင်ငံတွေဘက်ကအတော်လေးပြင်းပြထန်ထန်ပြောဆိုတာတွေထွက်လာနေတာပါမြန်မာငြိမ်းချမ်းရေးကိစ္စဟာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးရဲ့အဓိကရည်ရွယ်ချက်ဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဒွန်ပရမုတ်ဝီနိုင်ကပြောပါတယ်